မြန်မာနဲ့ငွေကြေးအလွှဲအပြောင်းတရားမဝင်လုပ်ခဲ့တာမရှိဘူးလို့ Thai Siam Commercial Bank SCB ကရှင်းလင်းတုံ့ပြန်လိုက်ပါတယ်မြန်မာစစ်ကောင်စီလက်နက်ဝဲဖို့ Thai Bank တွေဟာနိုင်ငံတကာနဲ့အဓိကချိတ်ဆက်လှုပ်ဆောင်ပေးတဲ့ Bank တွေဖြစ်လာနေတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဇွန်လ26ရက်နေ့မှာအစီရင်ခံခဲ့ပြီးအခုလိုတုံ့ပြန်လာတာပါဒီမြန်မာလူ့ခွင့်ရေးဆိုင်ရာအစီရင်ခံစာထွက်လာပြီးတဲ့နောက်ဘဏ်တွင်စုံစမ်းမှုတွေလုပ်ခဲ့တာမှာ corporate လုပ်ငန်းတွေလုပ်ခဲ့တဲ့ငွေအရွှေပြောင်းတွေဟာလူသုံးခုပစ္စည်းတွေနဲ့စွန့်ရင်ဆိုင်ရာတွက်တာတွေ့ရှိခဲ့ရပြီးဒါတွေဟာပုံမှန်စီးပွားရေးလုပ်ငန်းတွေလုပ်လို့ရှိတဲ့အရွှေပြောင်းတွေဖြစ်တယ်လို့ SCB ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီငွေကြေးလွှဲပြောင်းမှုတွေဟာသတင်းတွေထဲမှာဖော်ပြသလိုလက်နက်ရောင်းဝယ်တွေနဲ့ဆက်စပ်မှုမရှိတဲ့အပြင်ငွေကြေးပမာဏဟာလည်းပြီးခဲ့တဲ့နှစ်ကထက်တိတိကျကျများလာတာမရှိဘူးလို့ထောက်ပြတုံ့ပြန်ခဲ့ပါတယ်ခင်ဗျာ။